ကရေစီနိုင်ငံတော်တည်ဆောက်ရာမှာတရားဥပဒေစိုးမိုးမှုဟာဒီအကြီးဆုံးအခြေခံတစ်ခုဖြစ်ပါလေ။ဒါကြောင့်စစ်ကနီလာအတိုင်းရုပ်ခွင်နိုင်ဖို့အတွက်အရွယ်ရောက်သူနိုင်ငံသားတိုင်းဥပဒေအကြောင်းအတိုင်းအလျောက်သိရင်တယ်လို့ယူဆကြပါတယ်။ဥပဒေဟောင်းကိုပြုပြင်ရေးဆွဲပြီးအစ်စ်တွေကိုပြည်တော်စုလွတ်တော်ကပြတ်တမ်းနေပါတယ်။ဒါပေမဲ့ဒီဥပဒေတွေအကြောင်းသိသူကနည်းပြီးမသိသူကများနေပါတယ်။တိုင်းနဲ့ဒေသကြီးမှာလည်းမသိသူကများပြီးပြည်နယ်မှာမသိသူပိုများတယ်လို့ရွေးကောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ကဆိုပါတယ်။နိုင်ငံသားအခွင့်အရေးကန့်သတ်တဲ့ဥပဒေတွေကိုလွတ်တော်ကပြဋ္ဌာန်းတာနဲ့ပတ်သက်ပြီးပြည်သူသဘောထားကောက်ယူတဲ့အခါမှာမသိသူကလူများစုဖြစ်ပြီးထောက်ခံသူကလူနည်းစုဖြစ်ပါတယ်။ပြည်နယ်တွေမှာတော့တဝက်ကျော်ဟာဒီကိစ္စကိုမသိကြပါဘူး။စီးပွားရေးလုပ်ငန်းအဆင်ပြေအောင်ဥပဒေပြင်ဆင်ပြဋ္ဌာန်းတာကိုရန်ကုန်မြို့တော်နဲ့တိုင်းဒေသကြီးကအများဆုံးထောက်ခံတာတွေ့ရပါတယ်။ဒုတိယအကြိမ်တွတ်တော်မှာဥပဒေပြုံတယ်မကဘဲအစိုးရဌာနတွေရဲ့လုပ်ပုံကိန်းပုံကိုစစ်ဆေးပြီးဘတ်ဂျက်အသုံးပြုဖြတ်တောက်တာတွေလုပ်လာပါတယ်
။ဒါပေမဲ့ဒီလိုလုပ်ရုံနဲ့တွတ်တော်ဟာအရေးပါလာပြီလို့မပြောနိုင်သေးပါဘူး။လမ်းမှန်ကိုသွားနေပေမဲ့ဥပဒေပြုလွတ်တော်ရဲ့အခန်းကဏ္ဍကိုအပြည့်အဝသုံးနိုင်ဖို့အများကြီးလိုနေသေးတယ်လို့ပြင်သစ်ပညာရှင်ဒေါက်တာရီနော့ဒ်အီဂယ်တူးကထောက်ပြပူးပါတယ်။အစိုးရကိုအသေးစားစောင့်ကြည့်ရမယ့်တာဝန်ရှိတယ်ဆိုတာကိုလွတ်တော်ကိုယ်စားလှယ်တွေနားမလည်ကြတာများတယ်လို့ဆိုပါတယ်။အစိုးရကိုအတိုက်ခံလုပ်ရမယ်လို့ယူဆသူလည်းရှိပါတယ်။လွတ်တော်ထဲမှာဘယ်လို policy ချမှတ်တယ်ဆိုတာကိုအပြင်လူတွေမသိတာများပါတယ်။ဆရာနာရှင်စနစ်ကမွေးထုတ်တဲ့လွတ်တော်စနစ်ဖြစ်တာမို့သူများနဲ့မတူတမူထူးခြားနေတာဟာစိတ်ဝင်စားစရာဖြစ်နေပါတယ်။ပြည်တော်စုလွတ်တော်လွတ်လပ်စွာရှင်သန်တိုးတက်ရေးဟာဒီမိုကရေစီထွန်းကားရေးအတွက်အလွန်အရေးကြီးပါတယ်။လွတ်တော်ဟာကိုယ်သူကိုယ်တိုင်နဲ့ရှင်သန်လာရမှာဖြစ်ပါတယ်
။တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်တို့ရဲ့ဆောင်ရွက်ချက်ကိုမသိသူကတဝက်လောက်ရှိပြီးလေးပုံတစ်ပုံလောက်သာထောက်ခံကြပါတယ်။ဒေသအတွက်အကျိုးရှိမဲ့ဥပဒေတွေကိုပြဋ္ဌာန်းတယ်လို့ယုံကြည်သူကရင်းမုံတပုံရှိပြီးမသိနားမလည်သူကတဝက်နီးပါးရှိပါလေ။ရှမ်းပြည်နယ်မှာဆိုရင်လွတ်တော်ရဲ့လှုပ်ဆောင်ချက်ကိုမသိသူအများဆုံးဖြစ်ပါလေ။လွတ်တော်အစည်းအဝေးမှာကိုယ်စားလှယ်တွေပါဝင်ဆွေးနွေးတာကိုရှင်းနှံ့အားရသူအနည်းငယ်ရှိပြီးမသိနားမလည်သူကများပါတယ်။ဝင်ကြီးဌာနတွေကိုမေးခွန်းထုတ်တဲ့လွတ်တော်ကိုယ်စားလှယ်တွေကိုထောက်ခံသူအနည်းငယ်ရှိပြီးမသိသူကများနေပါတယ်
ပြည်သူအကျိုးစီးပွားနဲ့ဆေးအုပ်စုအကျိုးစီးပွားပြည်ပကဖြစ်တာကိုလွတ်တော်တက်မှာအထင်ရှားပြနေပါတယ်ဆေးအုပ်စုအကျိုးစီးပွားကိုကာကွယ်ဖို့သာစိတ်ဝင်စားတဲ့စစ်တပ်ကိုယ်စားလှယ်တွေဟာပုဂ္ဂိုလ်ဆွဲနဲ့ဒိုင်းကနာဆွဲကိုသာအဓိကထားပြီးအဝေးပန်းမခံနိုင်ပဲဖြစ်နေပါတယ်လွတ်တော်တက်နဲ့အစိုးရတက်လက်ထက်မှာနိုင်ငံရေးကျင်းသားမရှိအောင်ဆောင်ရွက်ရမယ်လို့ NLD အဖွဲ့ချုပ်ကကြေညာထားပေမဲ့နိုင်ငံရေးအကျဉ်းသား80ကျော်နဲ့အမှုရင်ဆိုင်နေရာဆဲနိုင်ငံရေးလှုပ်ရှားသူ400ကျော်ရှိနေကြောင်းသိရပါတယ်2020အတွက်ပြည်သူနိုင်ငံရေးမျှော်မှန်းချက်ဆိုတဲ့စစ်တမ်းကိုကြည့်ရင်ပြည်သူတွေဟာလွတ်တော်နဲ့လွတ်တော်ကိုယ်စားလှယ်တွေဘာလုပ်နေတယ်ဆိုတာမသိကြတာများပါတယ်ဒီမိုကရေစီတလေရှင်သန်ဖို့အတွက်မဲဆန္ဒပေးရုံနဲ့တာဝန်ကျေတာမဟုတ်ကြောင်းသိဖို့လိုအပ်ပါတယ်
သစ္စာကိုယ်စားလှယ်တွေဟာသူတို့ရဲ့မင်းဆန္ဒနယ်ကပြဿနာကိုပုံမနားလေသဘောပေါက်သင့်တယ်လို့မင်းမြန်ခံရသူတဝက်နီးပါးကယူဆပါတယ်မင်းဆန္ဒနယ်တွင်ကဖွံ့ဖြိုးရေးလုပ်ငန်းအရေးအသွေးကောင်းမွန်လာအောင်သစ္စာကိုယ်စားလှယ်တွေကစမ်းစစ်ရမယ်လို့30ရာခိုင်နှုန်းကယုံကြည်ပါတယ်ကျုံကြည့်မယ်ဆိုရင်ပြည်သူ့သစ္စာကိုယ်စားလှယ်ရဲ့ဆောင်ရွက်ချက်ကိုကောင်းတဲ့ဘက်ကမြင်သူဦးရေတိုးပွားနေတယ်လို့ပြောနိုင်ပါတယ်တိုင်းဒေသကြီးနဲ့ပြည်နယ်သစ္စာကိုယ်စားလှယ်တွေကလည်းရက်ရွာကိစ္စကိုအခုနဲ့ပိုပြီးနားလည်အောင်ကြိုးပမ်းရမယ်လို့အများစုကမြင်ပါတယ်ပြည်သူကလည်းလွတ်တော်အကြောင်းပုံမူသိရှိဖို့လိုပါတယ်ပြင်သစ်ပညာရှင်ဒေါက်တာရေနော့ဒ်အေဂတူကတော့အရတားအသင်းအဖွဲ့နိုင်ငံရေးပါတီတက္ကသိုလ်ပညာရှင်စာသားတွေနဲ့သစ္စာကိုယ်စားလှယ်တွေ့ဆုံဆွေးနွေးဖို့လိုတယ်လို့ဆိုပါတယ်ကုလသမဂ္ဂအေဂျင်စီနိုင်ငံများအစိုးရနိုင်ငံများပါလီမန်နဲ့အဖွဲ့အစည်းတွေပြည်ရဲ့အကူအညီကိုတိရောက်စွာအသုံးချနိုင်မှုအရေးကြီးပါတယ်။တွတ်တော်သွားအားကောင်းဖို့ရေရှည်စီမံကိန်းနဲ့အကောင့်တွေပေါ်ရပါလိမ့်မယ်။ကိုယ်စားလှယ်ပညာရေးအစီအစဉ်ကိုပြည်နယ်နဲ့တိုင်းအဆင့်အထိကျင်းပပြန့်ညံတိုးချဲ့ဖို့လိုပါတယ်။တွတ်တော်ဟာကိုထူကိုထနီးနဲ့စ င်သန်လာအောင်ယတအတင်းအဖွဲ့နိုင်ငံရေးပါတီစတာတွေနဲ့ဥတွဲဆောင်ရွက်ဖို့လိုပါတယ်ခင်ဗျာ။